လာမယ့်အထွေထွေရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့အတွက်နိုင်ငံရေးပါတီအတီးတီးကလွတ်တော်ကိုယ်စားလှယ်လောင်း6000ကျော်အမည်စရင်တင်သွင်းထားကြပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းလွှာတွေကိုစီစီရမှာမြန်မြန်ဆန်ဆန်နဲ့မမှန်ကန်ကန်ဖြစ်စေရဲ့အတွက်စီစီချိန်မှာကိုယ်စားလှယ်လောင်းတွေကိုယ်တိုင်တွားရောက်ဖို့အတွက်လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။တင်အပြည့်စုံကို VOA မြန်မာပိုင်းကကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းတာကိုဩဂုတ်လ14ရက်နေ့မှာနောက်ဆုံးသတ်မှတ်ခဲ့တာဖြစ်ပါတယ်။တောက်ကြနေကစီရင်ပိတ်ပြီးချိန်မှာနိုင်ငံရေးပါတီအသီးသီးကတင်သွင်းတဲ့လွတ်တော်ကိုယ်စားလှယ်လောင်းစီရင်ကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးသိန်းဦးကအခုလိုပြောပါတယ
်။ကိုယ်စားလှယ်လောင်းတင်သွင်းတာကအားလုံးပေါင်း6189ရောက်ပါ။ဒီတုလွတ်တော်ကဟို1982မျိုးသားလွတ်တော်က913တိုင်းဒေသကြီးနေက3317
တိုင်းသားလူမျိုးလွတ်တော်ကိုယ်စားလှယ်ပေါင်းကတော့163ဦးရှိတယ်လို့ပြောပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီလ16ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာလွတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းရမှာအချို့မဲဆန္ဒနယ်တွေမှာနေမြေတစ်ခုတည်းအတွက်နိုင်ငံရေးပါတီတစ်ခုကိုကိုစားပြုပြီးအမည်စရင်တင်သွင်းသူ2ဦးရှိကြောင်းနဲ့တချို့ကိုယ်စားလှယ်လောင်းတွေကတော့မဲဆန္ဒနယ်တစ်ခုမှာအရွေးခံဖို့အမည်စရင်တင်သွင်းပြီးမှဒီတင်သွင်းလာကိုရုပ်သိမ်းပြီးအခြားမဲဆန္ဒနယ်မှာအမည်စရင်ထပ်မံတင်သွင်းတာတွေလည်းရှိနေကြောင်းဖော်ပြထားပါတယ်ဒီအတွက်ကိုယ်စားလှယ်လောင်းစီစစ်တာတွေကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေမှာဩဂုတ်လ18ရက်နေ့ကနေ29ရက်နေ့အထိဆောင်ရွက်မှာဖြစ်ပြီးဒီလိုစီစစ်ချိန်မှာကိုယ်စားလှယ်လောင်းတွေအနေနဲ့ကိုယ်တိုင်လာရောက်ကြဖို့အတွက်လည်းရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ
်။အဓိကကတော့ဟိုခုနလိုပေါ့လေတချို့ကြတော့လည်းပရမတဏီယာတင်တယ်ပြန်ရုပ်ပြီးတော့မှတခါနောက်တဏီယာတင်တာဒါမျိုးတွေရှိတော့အဲ့လိုရှိနေတဲ့အခါကျတော့သူတို့တွေအနေနဲ့ဟိုမြေရဆက်ဆံပြီးအောင်ရယ်နောက်ဆိုမျက်နှာမရှိအောင်ရယ်ပေါ့နော်ကိုယ်စားလောင်းနေနေနဲ့အဲဟိုလည်းဒါမှမဟုတ်အဲခုနကစီစစ်တဲ့နေရာကိုတက်နေနေကိုယ်တော်တွားရောက်ပြီးတော့ပေါ့နော်ဆောင်ရွက်ကြဖို့ဆိုပြီးတော့ဒါလေးနှိုးဆော်ထားတာပ
ါလွတ်တော်ကိုယ်စားလှယ်လောင်းတင်သွင်းလွာရုပ်သိမ်းရက်ကိုတော့ဩဂုတ်လ18ရက်နေ့ကိုသတ်မှတ်ထားပေမဲ့လောလောဆယ်မှာ KN ကော်မရှင်အဖွဲ့ခွဲတွေကပြည်တော်စုရုပ်ကောက်ပွဲကော်မရှင်စီကိုတင်ပြလာတာမရှိသေးကြောင်းလည်းပြောပါတယ်ဒီလကုံမှာထုတ်ပြန်မှုရှိနေတဲ့အခြေခံမဲစင်းတွေကိုတော့ရေဘေးသင့်ဒေတာတွေမှာအတီးပြုဖို့အခက်အခဲတချို့ရှိနေတာကြောင့်ထုတ်ပြန်မဲ့ရက်ပြောင်းရွှေ့ကောင်းပြောင်းရွှေ့ဖို့ရှိနေပါတယ်။လာမယ့်နိုဝင်ဘာလမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်နေရာအသီးသီးအတွက်လွတ်တော်ကိုယ်စားလှယ်လောင်း1139ဦးတင်သွင်းထားပြီးပါတီဝင်ခေါင်းဆောင်အပြောင်းလဲမဖြစ်ခင်ကရွေးချယ်ထားတဲ့ကိုယ်စားလှယ်လောင်းစီးရင်အတိုင်းမပြင်းစင်ပဲရှင်ပြိုင်သွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအင်အားကြီးအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့လွတ်တော်ကိုယ်စားလှယ်လောင်း1138ဦးအမည်စရင်တင်သွင်းထားပါတယ်။ NLD ပါတီအတွင်းမှာတော့ကိုယ်စားလှယ်လောင်းရွေးချယ်ရမှာကန့်ကွက်တာတွေရှိခဲ့တာကြောင့်ရွေးချယ်ထားတဲ့ကိုယ်စားလှယ်လောင်းတချို့ကိုအပြောင်းလဲလုပ်ခဲ့ပါတယ်။မြန်မာပြည်မှာပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကို1990ပြည့်နှစ်ကျင်းပအချိန်ကပါဝင်ရှင်ပြိုင်သူကိုယ်စားလှယ်လောင်း2300နီးပါးရှိခဲ့ပြီးလွန်ခဲ့တဲ့2010ရွေးကောက်ပွဲမှာတော့ကိုယ်စားလှယ်လောင်း3000ကျော်ရှိခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲဟာကိုယ်စားလှယ်လောင်းအများဆုံးပါဝင်ရှင်ပြိုင်မဲ့ရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်